မိတ်ဆွေများရဲဘော်များခင်ဗျာဒီနေ့ကျွန်တော်ပြောပြချင်တာကတော့ရခိုင်ကဗျာစာအုပ်လေးတဦးအကြောင်းဖြစ်ပါတယ်ကဗျာစာအုပ်အမည်ကတော့ရွှေပြည်တော်မျော်ရိုင်းဝီလင်းနဲ့ဒါမျက်နှာ136မျက်နှာထုတ်ဝေသူကရန်ကုန်ဒီစာအုပ်တိုက်ကဗျာရေးဖွဲ့သူကခိုင်အောင်ကျော်နေဦးရောက်တဲ့ခိုင်အောင်ကျော်ဟာရှစ်လေးလုံးရေတော်ကိုမုံတိုင်းကြီးနဲ့တူအိန္ဒိယပြည်ကိုလွန့်ထွက်လာသူရခိုင်နိုင်ငံရေးသမားတဦးပါနိုင်ငံရေးဆောင်မတွေလည်းရေးကြရားတွေလည်းရေးသူဖြစ်ပါတယ်ခုတော့နေယူတော့မျိုးသားဖြစ်ခံယူနေပါပြီရခိုင်သာတိကြရားဆရာတွေတော်တော်များများရှိပါတယ်နွယ်စစ်တွေတို့စစ်တွေစောနောင်တို့ရွှေရတောင်ကုတ်တန်တွဲမောင်တဲမွန်စသဖြင့်ထင်ရှားကြပါတယ်ထင်ရှားတဲ့ကြရားဆရာတွေအလုံးလုံးနိဗ္ဗာန်ဟာပမာအနန္တကြရားစီကုန်ကြပါတယ်ခုခိုင်အောင်ကျော်ကတော့အမသာကဆရာရခိုင်တန်နေပြီရေးပါတယ်ဖဲအာဂါဝီဝါယောထွေလျွေစရှိတဲ့ရှေးကရခိုင်ကြပြလူတတိယမိစရာကောင်းပါလေအစောပိုင်းကြပြတွေမှာခိုင်ုံကျော်ကလေးလုံးသက်လင်ကအေးများပြီးအချီချညီပိုက်ဆုံရတုဆန်ဆန်ရေးဖွဲထားတာတွေတောင်းပါရှိပါလေနောက်ပိုင်းမှာတော့မျက်မှောက်ခေပမာကြပြဆရာတွေရေးတယ်လို့လွတ်လပ်ကြပြရေးဟန်ကိုယူလာပါလေဒါပေမဲ့ကာယံမဲ့အထီတော့မသွားခဲ့ပါဘူးတချို့ကာယံမဲ့တို့ရှိပေမဲ့အတန်နားလေသူဖြစ်လို့ရစ်တမ်ကတောင်းကနေချစ်မသွားခဲ့ပါဘူးခုသူရဲ့ကြပြတစ်ပိုင်းမြစ်သားကိုဖတ်ပြခြင်းပါလေခရီးရှိလာသူများနင်းဆိုတဲ့ကြပြဟာလေးလုံးသက်ပုံစံမှာကွဲကြည့်မွမ်းနေရင်မှန်သာပြင်ကဒါရရထားရင်နှလုံးသားမျက်နှာတင့်စော်အိုမင်းရေရော်ရင်မွေးရနံတေးချင်းတင့်ကိုရာဆိုပြီးကျုံပြနေသေးပါသည်အမိမဟိတာအဖမဟိအမိခင်မမဟိမယာမယာမဟိခင်မဒီလူသားတိုင်းကပါပူဆင်းမှုနဲ့ပွတ်ဖက်ရင်အဆက်တိတ်ခါပြုံးပြနေသေးပါသည်စသဖြင့်ဖြစ်ပါတယ်။ကျဲတွေမိတ်တုံမိတ်တုံကျဲချေးဆိုတဲ့ကြပြလေးကတော့ရခိုင်ရိုးရာတားကြော့တေးပန်တန်ရေးဖွဲ့တာဟန်ရှိပါလေ။ဖိုးရှင်မျက်စိမိတ်အပေါင်းရှင်ဇီးဇီးမိတ်မြင့်ချေဇီးဇီးမိတ်ပလင်မိတ်တုံမိတ်တေးကျဲချေးကညင်ခါကြောက်စီဖြောက်စီပါနိုင်ခံရတာကျေစေစင်းမလင်းတစ်ခေါက်လင်းတစ်ခေါက်ရပကက်တဲ့ငါစိုင်တိုင်းပြီးလက်ခုတ်ချီတီးလို့ညံအပုချီကဟန်ကဖိုးဖိုးမျက်ရည်ကြအာလာလာအာလာလာရင်းရင်ရင်းရင်လွဲလို့ပင်အေအောက်ကကြောင်းချီမြေလို့ရင်ကြွဖြူချီတောက်လို့ပြီးအပုချီလက်ခုတ်တီးစားခြင်းဖြစ်ပါလေအင်းလီတောင်ရိုးတနုတဝဲစားတဲ့ဒေသတွေကပြောကြတဲ့စကားတွေဟာအရင်စတော့ဗမာစကားနဲ့အတူတူပဲဖြစ်ပြီးဒီဒါလိုက်အတုံးလုံးလေယူလေတိန်ပြောပြကြပါတယ်ဒီလိုဘာသာစကားတစ်မျိုးတည်းကဒေတာလိုက်ပြောပြကြတာကိုဒေတိယစကားလို့ဘာသာစကားပညာရှင်များခေါ်ကြပါတယ်စာပေဗိမာအမျိုးသားစာပေစုစားတဲ့စာပေစုရွေးချယ်ပွဲဒီမှာဒေတိယစကားနဲ့ရေးတဲ့ကြပြားတွေကိုရွေးချယ်စဉ်းစားကြသလားမသိပါစက်တွင်းရွေးချယ်ရမယ်ပဲဖြစ်ပါတယ်စကားပြောသလိုရေးရင်တော့စုမပေးဘူးလို့ကြားပါတယ်စာဆိုတာစကားကိုတင်ကြတာနဲ့ဆွဲရပုံမှာပြောတာပဲဖြစ်ပြီးခြေတုံးနဲ့ခြေတုံးမြကွာချပါရဲ့တခြားစုတွေရွေးချယ်တဲ့မူတွေထဲမှာတော့ကြာဘူးတော့ပြောရရင်၎င်းပြောလို့ရေးတာစုမပေးရဘူးလို့မပါရှိပါဘူးတို့ပမာမှာတော့ဒီလိုပါနေတာဟာဘာသဘောလဲမသိပါအဲတိုင်းရင်းသားတို့ရဲ့ဒေတိယစကားကိုပယ်မပယ်မသိပါပယ်တယ်ဆိုလို့ရှိရင်တော့ကန့်ကွက်ဖို့ကောင်းပါတယ်ထင်ပါတယ်ကျွန်တော်မောင်စွမ်းကြီးပါခင်ဗျာ